ဂရိနိုင်ငံကိုဝင်ကြီးအကြက်တဲကကေတင်ဖို့လုပ်နေတယ်။မကြာခင်တက်တန်းကုံတော့မဲ့နိုင်ငံတကာအစီအစဉ်နဲ့ပတ်သက်ပြီးလူမှုဆန္ဒခံယူဖို့ဂရိဝင်ကြီးချုပ် Alexis Tsipras အစိုးရအဖွဲ့ရဲ့ပန်ကြားမှုကိုဒီကနေ့တနင်္ဂနွေနေ့မှာလွှတ်တော်ကမဲခွဲပြီးလက်ခံကြောင်းဆုံးဖြတ်ခဲ့ပါတယ်။ဇူလိုင်လ5ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကဆန္ဒမဲပေးကြမှာဖြစ်ပြီးပြည်သူတွေအားလုံးကိုဘယ်လိုအကြက်ကိုင်းနာမျိုးကိုမှဂရုစိုက်စရာမလိုဘဲလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရှိတယ်လို့ဂရိဝင်ကြီးချုပ်ကပြောဆိုလိုက်ပါတယ်။တကယ်လို့လူမှုဆန္ဒခံယူပွဲမှာနိုင်ငံတကာရဲ့အစီအစဉ်ကိုဂရိကလက်မခံဘူးလို့ဆန္ဒမဲပေးကြရင်ယူရိုငွေကြေးသုံးဆွဲတဲ့ဇုံကနေဂရိနိုင်ငံထွက်ခွာရမယ်ကိန်းစိုက်နိုင်တယ်လို့ပြင်သစ်ဝင်ကြီးချုပ်ကတနင်္ဂနွေနေ့မှာပဲသတိပေးပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခုလိုလူမှုဆန္ဒခံယူဖို့ဂရိဆိုရရဲ့ဆုံးဖြတ်ချက်အတွက်တော့ပြင်သစ်ဝန်ကြီးချုပ်ကရှုံချပြောဆိုတာမျိုးမရှိပါဘူး။နိုင်ငံတကာရဲ့ကန့်လန့်ချက်ကိုလည်းဖြစ်နိုင်ခြေရှိတယ်လို့ယုံကြည်တာမို့ဆွေးနွေးညှိနှိုင်းရေးစကားဝိုင်းကိုပြန်လာဖို့ကိုလည်းဂရိဆိုရကိုဖိတ်ကြားခဲ့ပါလေ။ဂရိနိုင်ငံအနေနဲ့အင်္ဂါနေ့နောက်ဆုံးထားပြီးနိုင်ငံတကာငွေကြေးရန်ငွေအဖွဲ့ IMF ကိုချေးငွေဒေါ်လာတန်း 2,000 လောက်ပေးဆက်ဖို့ရှိနေတာမို့ဥရောပသမ္မတရဲ့ဂရိငွေကြေးအကြက်တဲကဲတင်ဖို့ထုတ်ချိမဲ့ဒေါ်လာတန်း 8,000 ကိုဂရိနိုင်ငံဘက်ကလိုအပ်နေတာဖြစ်ပါတယ်။